1932年3月23日新月日本三月二十二日新月二十二日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新月二十三日新 ဥက္ကူလက်တော်စာကြီးစုလိုက်ကျော်မိသားစုဒေါက်တာဦးအောင်စင်ဒေါက်ခင်အေးမြင့်မိသားစုဘယံဆရာကြီးဦးထွန်းမောင်နဲ့ဒေါက်တာတန်းကိုနဲ့အဖွဲ့သားများဝေယဝိသဒါနအပါဝင်လမ်းအလှရှင်တို့ရဲ့အလှတော်ရေစက်ချအခမ်းအနားအနုမောဒနာတရားလမ်းဆရာကိုပါဠိလိုမက္ကလို့ခေါ်မက္ကဆိုတာနိဗ္ဗာန်သွားဖို့လဲအရေးကြီးဆုံးအဲ့တော့နိဗ္ဗာန်သွားဖို့လဲလမ်းလို့တာပဲဒီနေရာပဲဖြစ်ဖြစ်ဘောင်းဖို့နေရာရောက်တာလဲလမ်းကြောင်းရှိရဟိုရာဒီရောဟိုမျိုးဒီမျိုးသွားတော့လဲလမ်းရှိရအကုန်လုံးလမ်းမရှိရင်တော့လူရခီးမရောက်နိုင်ဘူးပေါ့လမ်းဆိုတာတို့ရခီးအတွက်ချိုးချေစုပြုတယ်နေရာအဲတော့လမ်းတိုင်းအကောင်းပါလို့ဆိုတော့အဲ့ဒီလိုတော့မဟုတ်ဘူးရသော်ပြားက24ပစ္စည်းထဲမှာမက္ခပစ္စည်းရောလို့ဆိုပြီးတော့ဟောတာ24ပစ္စည်းထဲမှာပစ္စည်းတစ်ခုရှိမက္ခပစ္စည်းရောလမ်းကြောင်းအနေနဲ့ချေစုပြုတယ်အဲလမ်းကြောင်းဆိုတာအပေကုန်သွားတဲ့လမ်းလေလမ်းကြောင်းပဲလူကြီးရောက်တဲ့အကြောင်းတရားလည်းလမ်းကြောင်းပဲ။နတ်ပြည်ရောက်စေတဲ့အကြောင်းတရားလည်းလမ်းကြောင်းပဲ။အသက်ရှိစေတဲ့အကြောင်းတရားလည်းလမ်းကြောင်းပဲ။အကုန်လုံးခြုံငုံပြီးတော့နောက်ဆုံးနိဗ္ဗာန်သွားတဲ့လမ်းလည်းလမ်းကြောင်းပဲ။အားလုံးဟာလမ်းကြောင်းကိုမြတ်စွာဘုရားကဒီမက္ကတ္တိနဲ့ခြေစူးပြုနိုင်တယ်လို့ဆိုပြီးတော့လမ်းအနေနဲ့ခေါ်ထားတဲ့တရားတွေဟာဒီမိုင်းနဲ့အမြင်တစ်ခုကံကံရဲ့အကျိုးကိုငင်းပယ်တာလို့မိုင်းနဲ့အမြင်ကိုလက်ခံတာအပယ်သွားတဲ့လမ်းကြောင်းလို့ဘာလို့လဲဆိုအမြင်မှားမှုပေါ်မှာအခြေခံပြီးလောကမြတ်ဟာဒီဟာအကုန်လုံးမှားသွားဥပမာအားဖြင့်မျိုးစေ့ကအခါမျိုးစေ့ဖြစ်လာလို့ရှင်အဲ့ဒီအပင်ဟာမျိုးစေ့ကပေါက်လာတဲ့အမြင့်တို့အကန့်အခဲအသီးပွင့်မှန်သမျှဟာမျိုးစေ့ကအခါမျိုးစေ့ဖြစ်နေပြီအတွက်ကြောင့်သူရုပ်ဆုပ်ယူသမျှရေစီမြေစီတွေကလည်းအကုန်အခါဖြစ်သွားအဲ့တော့မိစ္ဆာအမြင်နဲ့လုံးသမျှတွေဟာအကုန်လုံးမကောင်းတဲ့အကျိုးကိုဖြစ်ပေါ်စေတတ်တဲ့မှားရတာတွေပဲအကုန်ဖြစ်တယ်လို့ဒီလိုဆိုတာရသော်ဗျာချိုမျိုးစိစိုက်ပြိုးထားလို့ရှင်အဲ့ဒီချိုမျိုးစိကပေါက်လာတဲ့အပင်ကအမြင့်ကဆုပ်ယူတဲ့ရေစီရေစီတွေဟာခုနကအခါမျိုးစိကဆုပ်ယူတဲ့ရေစီတွေနဲ့အလားတူဖြစ်တော့လဲမျိုးစိကအချိုဖြစ်ပြီးအတွက်ကြောင့်အလုံးဟာအချိုဖြစ်သွားချိုသွားတယ်အဲ့ဒီမှန်ကန်တဲ့အမြင်တစ်ခုဟာအတန်အရေးကြီးတယ်လို့မှားရင်းတဲ့အမြင်တစ်ခုဟာလည်းအမြဲတမ်းကြောက်ဖို့ကောင်းတယ်လို့သူတို့ဆိုအောင်ပါနော်အဲ့ဒါကြောင့်မို့အမြင်မှားတဲ့လူတည်းများဟာဒီဟာအကုသိုလ်တွေကြီးပဲဖြစ်ပြီးမကောင်းတဲ့အကျိုးတွေအခါပင်ကဆုပ်ယူတဲ့ရေစီတွေမှန်တယ်များအကုန်အခါပြောင်းသွားတယ်လို့အချင်းတွေကဆုပ်ယူတဲ့ရေစီတွေကလည်းမျိုးစည်ရဲ့တတိနောက်အကုန်လိုက်သွားကြတယ်လို့အချိုးပင်ကဆုပ်ယူတဲ့ရေစီတွေကြတော့အချိုးတက်ဖြစ်ရတယ်အရေးကြီးဆုံးကမှန်ကန်တဲ့အမြင်တစ်ခုရှိဖို့အရေးကြီးတယ်ဒါကြောင့်မို့မက္ကလို့ခေါ်တဲ့လမ်းကြောင်းမှာသမ္မာဒိဋ္ဌိကိုအဦးထားပြီးတော့မြတ်စွာဘုရားကဟောတာသမ္မာဒိဋ္ဌိမှန်ကန်တဲ့အမြင်နဲ့ဆောင်ရွက်လုပ်ကြတဲ့သမ္မာဒိဋ္ဌိဥဆောင်တဲ့ဟာတွေပါရိတုံးလို့ဆိုလို့ရှိရင်အမှန်မြင်လို့ရှိ အမှန်မြင်ခြင်းရဲ့အထောက်အကူဖြစ်တာကဘယ်လိုလဲလဲဆိုတော့တမသင်္ကပ္ပအမှန်တွေးတော်ခြင်းပဲတွေးတာကမှားလို့ရှိရင်အမှန်မြင်တာပဲဖြစ်နိုင်ဘူးဒါကြောင့်အမှန်မြင်မှုအတွက်အမှန်တွေးချက်ဖို့လိုအပ်တယ်ဖို့အမှန်တွေးမှအမှန်မြင်တယ်အဲ့ဒီနှစ်ခုကိုခြေခံပြီးတော့အမှန်မြင်တဲ့အတိုင်းအမှန်တွေးပြီးတော့ပြောတဲ့စကားဟာလည်းအမှန်ဖြစ်တယ်ဒါကြောင့်သမ္မာသင်္ကပ္ပပြီးတော့သမ္မာဝါစာတဲ့သူတွေကတွေးပြီးမှစကားဆိုတာပြောတာပဲလေဘသူပဲဖြစ်ဖြစ်စကားပြောပြီးဆိုရင်တွေးပြီးပြောအမှန်တွေးပြီးပြောရင်မှန်ကန်တဲ့စကားဖြစ်တယ်သမ္မာဝါစာအဲ့ဒါတွေကအလုံးလမ်းကြောင်းကြီးတွေဖြစ်သွားတယ်ပေါ့မှန်ကန်တဲ့အပြောပြောပြီးတဲ့နောက်လူတွေကအလုံးလုံးကြတာဖြစ်တော့ကြပြောပြီးတဲ့နောက်မှလုံးတာဖြစ်တော့ကြောင်းသမ္မာကမ္မန္တသမ္မာဝါစာကအမှန်ပြောသည့်အတွက်ကြောင့်သမ္မာကမ္မန္တလုံးထအမှန်ပဲလုပ်တယ်လို့ထင်ဆိုလို့အဲဒီအနေဖြင့်လောကလူတွေဟာအတ္တမွေးဝမ်းကြောင်းလောကီဆောင်ရွက်တဲ့နေရာမှာမီဒီယာလို့ခေါ်တဲ့အကြောင်းကနှစ်ခုပဲရှိတယ်။အားလုံးအပြောနဲ့အတ္တမွေးတာရှိတယ်။အလုံးနဲ့အတ္တမွေးတာရှိတယ်။ချုပ်လိုက်မယ်ဆိုရင်ဟိုနှုတ်နဲ့အတ္တမွေးတာနဲ့ကိုရီးလဲရောက်လောကီပြီးတော့အတ္တမွေးတာဒါပဲရှိတာလို့ရှိနေလို့ဘာလို့じゃပြောပြီးတက်မွေးတာပဲဟောတဲ့ပုဂ္ဂိုလ်တွေလည်းပြောပြီးတက်မွေးတာပဲဇာတ်နဲ့တက်မွေးတယ်လို့စကားနဲ့တက်မွေးအဲ့တော့အပြောမှန်မှအလုံးမှန်မှအသက်မွေးမှုဆိုတာမှန်နေတဲ့တမ္မာအာစီဝဖြစ်နေအဲ့လိုဖြစ်ဖို့ရအတွက်ပြင်းနေလို့တော့မဖြစ်ဘူးကောင်းကျိုးချမ်းသာတွေရဖို့အတွက်ကြိုးစားအထောက်အမှုကလိုအပ်တယ်ဒါမှမဟုတ်တမ္မာဝါယမနောက်ကကြိုးစားအထောက်ပြီးဆိုတဲ့အခါမှာတတိကြီးစွာထားပြီးကျိုးစားအထောက်ရမယ်။အထောက်မှုကလည်းလွဲမသွားနိုင်နဲ့။ဒါကြောင့်မို့တမ္မာတတိတတိနဲ့အထောက်ရမယ်။အဲဒီလိုတတိရှိလာလို့ရှိရင်ပညာဖြစ်ဖို့အတွက်အထောက်အကူတစ်ခုလိုအပ်တယ်။ဘာလဲ။တမ္မာသမာဓိစိတ်ငြိမ်မှုတော့အတယ်လို့ဆိုမှာ။အဲတော့စိတ်ငြိမ်မှုဆိုတဲ့တမ္မာသမာဓိနဲ့ထောက်ကူပြုလိုက်တဲ့အခါတမ္မာဒိဋ္ဌိလို့ဆိုတဲ့အမှန်မြင်မှုဟာဖြစ်ပေါ်လာ။အလုံးဟာပပတ်လေသမာဓိရှိအမှန်မြင်မှုအတွက်ထောက်ကူရည်ကြည့်ပဲအကုန်လုံးပြောရအောင်သမာသင်္ကပ္ပအမှန်တွေးတာလည်းပဲအမှန်မြင်မှုအတွက်ထောက်ကူပြောတာဆိုတာကိုကျင့်သီလထိမ့်သိမ့်တာသမာဝါစာသမာကမ္မန္တသမာအာဇီဝတွေပါလေသမာဓိရှိအတွက်ထောက်ကူကြီးပဲသမာဝါယမသမာတတိသမာသမာဓိတွေပါလေသမာဒိဋ္ဌိအတွက်အလုံးဟာထောက်ကူရည်ကြည့်ပဲပပတ်လေဝိုင်းပြီးတော့ပန်ပိုးပေးထားတယ်လို့သူပြောတာเนาะဒါပေမဲ့မဂ္ဂင်၈ပါးကဒဇာစီမဟုတ်ဘူးအားလုံးစုပေါင်းပြီးတော့ပန်ပိုးထားလို့အထွတ်ထိပ်ကတော့မှန်ကန်စွာမြင်မှုပဲအဲ့ဒီမှန်ကန်စွာမြင်မှုဆိုရင်လမ်းကြောင်းကြီးဟာနိဗ္ဗာန်ချင်အောင်ပေါက်သွားနိုင်တယ်မေကပစ္စယောအယနိဗ္ဗာန်သွားတဲ့လမ်းကြောင်းကြတော့ဘသူတွေနဲ့တွဲလာတယ်လဲလို့ဆိုလို့ရှိရင်မဟာကုသိုလ်စိတ်လို့ခေါ်တယ်ဒါနကောင်းမှုလုပ်တဲ့အခါဖြစ်ပေါ်လာတဲ့စိတ်သီလဆောက်တည်တဲ့အခါမှာဖြစ်ပေါ်လာတဲ့စိတ်ကမ္မထံဘာဝနာပွားများတဲ့အခါမှာဖြစ်ပေါ်လာတဲ့စိတ်တမာဒိဋ္ဌိဥဆောင်ပြီးတော့သွားတာဖြစ်တော့တာဒါကြီးကနိဗ္ဗာန်သွားဖို့လမ်းကြောင်းကြီးပဲအခုကုသိုလ်ကောင်းမှုလုပ်တဲ့ဒီထဲဝင်လာတဲ့ပုဂ္ဂိုလ်တွေအားလုံးဒီကြောင်းရောက်လာတဲ့ပုဂ္ဂိုလ်တွေအားလုံးဟာဒီလမ်းပေါ်ကနေရှောက်လာကြတာအချင်းပဲဒီလမ်းပေါ်ကနေဖြတ်တန်းလာကြတာအချင်းပဲလမ်းဆောက်ပြီးဖြတ်တန်းတာရှိရဲ့ကားစီးပြီးဖြတ်တန်းတာရှိရဲ့မျိုးမျိုးပေါ့ဘယ်လိုပဲဖြတ်တန်းဖြတ်တန်းဒီလမ်းကိုကျော်လာကြတာမဟုတ်ဘူးနော်ဒီလမ်းပေါ်ဖြတ်ပြီးရှောက်လာကြတာကြီးဖြစ်နေတော့နိဗ္ဗာန်ဝင်တဲ့အခါမှာလည်းပဲဒီလိုပဲလမ်းကြောင်းတစ်ခုကနေဖြတ်ပြီးတော့ဝင်လာကြလမ်းမရှိလို့ရှိရင်လမ်းပိတ်နေလို့ရှိရင်သွားလို့မရဘူးအဲ့ဒါကြောင့်မို့လို့ဒီလမ်းကိုဖြူလိုက်ရတာတို့တွေရဒီပေါ်မှာရှောက်လန်းရတဲ့ပုဂ္ဂိုလ်တွေမှန်တယ်ရနိဗ္ဗာန်လမ်းကြောင်းထိအောင်ရှောက်လန်းနိုင်ကြပါစေလို့လူတဲ့ပုဂ္ဂိုလ်တွေကဒီလိုမေတ္တာကမေတ္တာထားပြီးတော့ဒီစိတ်ထဲမှာ intention ပေါ့နော်နှလုံးသွင်းလေးထားလိုက်မယ်ဆိုလို့ရှိရင်အမြဲတမ်းကုသိုလ်တွေဖြစ်နေဒီလမ်းဆိုတာသာဝရဖြစ်တဲ့အတွက်ကြောင့်သာဝရကုသိုလ်ရမြတ်စွာဘုရားကသာဝရကုသိုလ်ရတဲ့အရာတွေပြောတဲ့အခါအာရမရောပါဝနရောပါရေစနာတေတုကာရကဆွဲခဲ့တယ်တရားကိုထည့်ထားပြီတရားနဲ့အလားတရံတူတဲ့ဒီလမ်းဟာလည်းသာဝရကုသိုလ်ရတဲ့အရာတစ်ခုသာဝရကုသိုလ်ရတယ်ဆိုတော့အိနေရောကုသိုလ်ရသလားဆိုတော့အဲ့လိုတော့မဟုတ်ဘူးနော် သာဝရကုသိုလ်ဆိုတော့မကြမကြတတိယတတိယတဲ့အတိုင်းကုသိုလ်ဖြစ်တယ်လို့သူတို့ပြောတာတေတံဓိဝါစရတ္တောစတရာပုံညာပဝတ္တတိတဲ့အဲ့ဒါလို့လူထားတဲ့ပုဂ္ဂိုလ်တွေဟာတဲ့နေရောညပါကုသိုလ်ဖြစ်တယ်ဆိုတာနေတတိယရင်နေကုသိုလ်ရမယ်ညတတိယရင်ညကုသိုလ်ရမယ်လေတတိယတိုင်းတတိယတိုင်းကုသိုလ်တရားတိုးပွားနေမှာပဲမိမိတို့အတွက်လည်းပဲနတ်ပြည်နိဗ္ဗာန်မရောက်သေးဘူးဆိုရင်နတ်ပြည်ရောက်ဖို့လမ်းမကြီးပဲလမ်းကြောင်းကြီးခေတ္တဖြစ်သွားတယ်။ကောင်းရသီတိဘုံတွေရောက်ဖို့အတွက်လမ်းကြောင်းကြီးပဲသူပြည်ရောက်ဖို့အတွက်လည်းပဲလမ်းကောင်းကြီးပဲဒီလမ်းပေါ်ကနေပြီးခလုံးမဖြစ်စုမနစ်လူပြည်လူချမ်းသာကြာနိုင်တယ်နတ်ပြည်နတ်ချမ်းသာရနိုင်တယ်။နောက်ဆုံးမှာတဏှာဟောကလို့ဖို့ဆိုတဲ့ရည်ရချက်နဲ့ဥတည်ချက်တွေထားမယ်ဆိုလို့ရှိရင်နိဗ္ဗာန်ထိအောင်လမ်းကြီးရချောင်းတန်းပြီးတော့သွားမှာပဲ။ဒါလမ်းမြရခြင်းရဲ့အကျိုးကျေးဇူးတွေဟာအမတန်မှကြီးမားတယ်။ဒါကလူတဲ့ပုံစံတွေအတွက်အကျိုးကျေးဇူးကြီးတယ်လို့ဒီလိုပြော။ဘာဖြစ်လို့ဒီလိုအကျိုးကျေးဇူးကြီးရတော့ဆိုတော့ဝင်လာတဲ့ပုံစံတွေအတွက်တန်းပေါ်လျှောက်ရတဲ့ပုံစံတွေအတွက်လည်းဒီလမ်းကအကျိုးပြုနေမှာပဲ။အလူရှင်တွေကမေ့နေအောင်လမ်းပေါ်လျှောက်တဲ့လူကတော့အကျိုးပြုတူလျှောက်လျှောက်လျှောက်တဲ့လမ်းပေါ်မှာခလုံးမတိသုံးညီဖြောင်းရောက်တန်တန်ကြီးရောက်လာနိုင်လမ်းမာတာမဖြစ်နိုင်ဘူးနော်ခလုံးထိတာမဖြစ်နိုင်ဘူးသုံးညီတာမဖြစ်နိုင်ဖြောင်းတန်းနေတဲ့လမ်းကြီးအဲ့ဒီလမ်းကြီးပေါ်မှာစောက်လမ်းသွားရတဲ့ပုံစံတွေနဲ့ကာယဒုက္ခစိတ်ဒုက္ခဆိုရင်ဆန္ဒဒုက္ခတွေရနိုင်တယ်မိမိတို့ကိုယ်တိုင်အတွက်လည်းပဲဒီလမ်းမကြီးကိုလှူဒန်းခင်းချင်းပေးရတဲ့ဖြင့်မိဘတဲ့အောင်ဒီကုသိုလ်တရားတွေကလမ်းအဖြစ်ဆောင်ရွက်သွားမှာလို့သစ္စာပြရတာမကပစ္စယောဆိုတာအဲ့ဒါဟောတယ်နော်မကပစ္စယောဆိုလမ်းအနေနဲ့ကျေးဇူးပြုတဲ့တရားတွေနော်လမ်းအနေနဲ့ကျေးဇူးပြုတဲ့တရားတွေကဒါတွေတော့လို့မေးလို့ရှိရင်အဲ့ဒီ၈ပါးပဲအဲ့ဒီမှာမကောင်းတဲ့ဘက်သွားတဲ့လမ်းကြတော့မိစ္ဆာတွေချီလို့ခေါ်တယ်ဒိဋ္ဌိပေါ့သူကမကောင်းတဲ့ဘက်ကိုသွားတဲ့လမ်းဟောကောင်းတဲ့ဘက်ကိုသွားတဲ့လမ်းကဒီ၈ခုပဲအဲ့ဒီ၈ခုကသူကြည့်ရောက်တာလေဒီ၈ခုဒီလမ်းကြောင်းပဲနတ်ပြည်ရောက်တာလည်းဒီလမ်းကြောင်းပဲနိဗ္ဗာန်ရောက်တာလည်းဒီလမ်းကြောင်းပဲဘာကွာနေတယ်လဲလို့ဆိုလို့ရှိရင်နိဗ္ဗာန်ရောက်တဲ့လောင်းကျတော့ perfect ပေါ့စိတ်ကောင်းတဲ့လမ်းဖြစ်မှာပေါ့ဝိပဿနာနဲ့ဆက်ဆက်သွားတဲ့လမ်းမျိုးကျတော့နိဗ္ဗာန်ကြည့်အောင်ပို့တယ်ပေါ့တကယ်ကြီးဒါနလောက်တယ်ဆိုလို့ရှိရင်တော့ဒါနကောင်းမှုဆိုရင်တော့လူပြည်နတ်ပြည်လမ်းကြောင်းအတွက်ဖြစ်တာပေါ့တီလဆိုရင်လည်းလူပြည်နတ်ပြည်လမ်းကြောင်းဖြစ်တယ်အဲ့ဒီထဲမှာဒါနလည်းလုပ်တယ်ဘာဝနာလည်းလုပ်တယ်သီလလည်းစောင့်တည်တယ်ဘာဝနာလည်းလုပ်တယ်လုပ်တဲ့ဒါနသီလဘာဝနာတွေနဲ့ဆက်ဆက်လာတဲ့တမ္မာဒိဋ္ဌိဆိုတဲ့တမ္မာသင်္ကပ္ပဆိုဒီဘက်ကြီး၈ပါးလမ်းကြောင်းကြီးဟာနိဗ္ဗာန်ရှိအောင်ပေါက်ရောက်တော့မှာဖြစ်တယ်တခါတော့ဒီစကိုင်းတရားကြီးဟိုပြန်ပြီးတော့ကိုလံဘို project အနေနဲ့ပြန်ပြီးတော့ဟိုစစ်တွင်းတော့ကဘုံနဲ့ဘုံချပြီးတော့ချိုးသွားတော့ဘုံတကုံးဘုံနှကုံးပြုတ်ပြီးတော့အောင်ကြီးလည်းကျသွားစကိုင်းတရာကြီးကအဲဒီဘုံနှကုံးကျိုးနေတာခြေထဲမှာဒီတိုင်းသောထိုးကြီးတွေဖြစ်နေတာအဲ့ဒါကိုကိုလံဘို project နဲ့ပမာတက်ကြတဲ့1315ခုနှစ်ကပြန်ပြီးတော့ပြင်တယ်ကိုလံဘိုစီမံကိန်းကပြန်ပြီးတော့ပမာကြီးကိုအကူအညီပေးတာပေါ့နော်အဲ့တော့15ခုနှစ်ကဖွင့်တယ်ကွန်းတော့အဲ့ဒီတော့ကသမတကြီးနဲ့ဆရာတော်စံငင်းဆရာတော်ဘုရားကြီးကိုလာပြီးတော့ခူးတယ်ခူးတော့ဆရာတော်ကြီးကမေးတယ်ဒကာကြီးရဲ့စကိုင်းတရာကြီးကဘယ်လောက်ရှိသလဲဆိုတော့သမတကြီးကရုပ်ရည်မဖြစ်နိုင်ဘူးနောက်နဲ့မေးနေတော့ဆရာတော်ကပြောလိုက်တယ်နိဗ္ဗာန်ထိအောင်ရှင်းပါတယ်ဘုရားလို့ရှောက်လိုက်ရင်ပြီးတော့အခုလည်းပဲဒီလမ်းကခင်းတာတော့ပေ600လဲနော်အရှိပေ600ရှိတယ်အကျေအားဆက်ရှိပြီရှိတယ်။ဒါကပဂတိအတိုင်းသာပြောတာ။သို့တော့ဒီလိုင်းကဘယ်လောက်ရှိတော့ဆိုနိဗ္ဗာန်ထိအောင်ရောက်ပါတယ်ဗျာလို့ပြောရမှာပဲနော်။ဆိုလိုတာကဥတီချက်ကနိဗ္ဗာန်ထိအောင်ဥတီရ။နိဗ္ဗာန်ထိအောင်ဥတီရင်နတ်ပြည်လည်းရောက်တော့မှာပဲ။လံကုလကဟာဒီအကုန်ရောက်တော့မှာနိဗ္ဗာန်လည်းရောက်မယ်။နော်နတ်ပြည်လည်းရောက်မယ်လူပြည်လည်းရောက်တယ်ဆိုရင်လမ်းကြောင်းလောကလူတွေဆိုတာဘယ်သူမှပြုမိမိမှုပဲ။ကုသိုလ်ကံဆိုတာနောက်ဘဝဆောင်ရတာမဟုတ်ဘူးဒီဘဝရင်အကျိုးပေးတာကုသိုလ်လုပ်တဲ့လူကြီးဟာဒီဘဝဘဝတစ်ခုအဆုံးမသတ်မိရင်ကုသိုလ်ရဲ့အကျိုးကျေးဇူးကိုခံစားရ အဲ့ဒါလိုပဲအကုသိုလ်လုပ်တဲ့လူတွေဟာလေဒီဘဝနောက်ဘဝမရောက်ခင်ဒီဘဝတွင်တစ်ခုခုနဲ့ဒုက္ခရောက်တာတူပေါ့ဒါကြောင့်မို့မြတ်စွာဘုရားကဟိတေဘဝတဏိနာအာဟိတာသာနိဝတဏိနာဆိုတဲ့အတိုင်းမြတ်စွာဘုရားကအမြဲတမ်းသတိပေးတာအာဟိတာလို့ခေါ်တဲ့ကိုယ်ကြိုးစီပွားမပြုတဲ့အကျိုးမဲ့ကိုဖြစ်စေတဲ့အကုသိုလ်တရားတွေကိုရှောင်မလုပ်မိစေနဲ့နော်အကုသိုလ်တရားတွေကိုရှောင်ရမယ်မရှောင်ရင်ဘာဖြစ်မလဲကိုယ့်အတွက်မကောင်းကျိုးတွေလာလိမ့်မယ်မကောင်းကျိုးတွေလာလိမ့်မယ်တနည်းတော့စကားဆမ်းမိလို့ပြောပြောလူတယောက်ကနွားမွေးတယ်ထမင်းနွားမွေးတော့နှိုးညစ်တဲ့အခါနွားလေးတွေကနှမတွေနောက်နှမကြီးတွေနောက်မိခင်တွေနောက်လိုက်ထားတော့အဲ့ဒီလူကဘာလုပ်တော့ဆိုနွားလေးတွေခြေတော့ကိုချိုးထားတာမလာနိုင်အောင်ချိုးထားတော့အခုသူကငငယ်ရယ်နဲ့ခြေတော့ကျိုးနေတာမပြောဘူးတို့ဖြစ်တတ်တာကိုပြောပြတယ်နော်ဖြစ်တတ်တာလေအဲ့လိုတသက်တ္တာရကတွေနဲ့အများကြီးရှိတာဒီအကုသိုလ်ဆိုတာနောက်ဘဝကျိုးပေးတယ်ဆိုတာပိုကြီးကျယ်တာဒီဘဝကျိုးပေးတယ်ဒီဘဝအခုလူဘဝရတယ်ဆိုတာကုသိုလ်ကံကနေအကျိုးပေးလို့လူဘဝကံတရားကအကျိုးပေးထားတာကုသိုလ်ကံရဲ့အကျိုးကိုခံစားနေရတာအဲ့ဒီထဲမှာအကုသိုလ်တွေလုတ်တဲ့အခါကျတော့အကုသိုလ်တွေကဈာထဲမှာဖြတ်ဝင်လာတတ်တယ်သူကဖြတ်ဝင်လာဖြတ်ဝင်လာရင်အကုသိုလ်ဆိုတာဘယ်တော့မှကောင်းကျိုးမပေးဘူးကုသိုလ်ကျိုးပေးတဲ့အချိန်မှာဖြတ်ဝင်လာတာဒါတွေကိုအန္တရာယ်လို့ခေါ်တာပဲအကုသိုလ်တွေကြောင့်ဖြတ်ဝင်လာတာတွေကိုအန္တရာယ်တဲ့ပမာစကားမဟုတ်ဘူးအန္တရာယ်ဆိုတဲ့စကားလုံးကအန္တရာယဆိုတဲ့ပါဠိဘာသာလားအန္တရာဆိုတာဇာကာလအတွင်းမှာအာရဖြစ်လာတတ်တဲ့အရာတွေပေါ့ဘဝမဆုံးခင်ဒီဇာထဲမှာဝင်ဝင်လာကြဝင်ပြီးတော့ဖြစ်ပေါ်လာစေတတ်တဲ့အကြောင်းတရားတွေကိုအန္တရာယ်လို့ခေါ်တာပဲအဲ့ဒီအန္တရာယ်တွေကလွတ်လွတ်သွားတဲ့အခါမှာကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေကျတော့လွတ်သွားပြီးတော့ကုသိုလ်ကောင်းမှုမရှိတဲ့ပုဂ္ဂိုလ်တွေကျတော့မလွတ်ဘူးကျွန်တော်ကစာမိဆိုင်ရာတရင်တစ်ခုကြားတယ်နာဂိပုံတိုင်းတိုက်တွန်းကတောင်းပါပဲကလေးတယောက်ဟာဒီအန္တရာယ်ကိုသူကသူ့မှာအကုသိုလ်မရှိတဲ့အတွက်ကြောင့်ကုသိုလ်ကံအကောင်းနေပြီအတွက်ကြောင့်စီရီယတကြီးကြီးတက်လာပြီးတော့ဘုန်းငယ်နဲ့လိုင်းလုံးကြီးတဲမှာပါသွားတယ်ကတတိမိတ်သွားတယ်နောက်သူတတိရတဲ့အခါကျဘယ်ပေါ်ရောက်လဲကောင်ရုပ်ပုံပေါ်ရောက်ဒါသူကသူတက်တာမဟုတ်ဘူးအဲ့ကောင်ရုပ်ပုံကကောင်ရုပ်ပုံပေါ်မှာသူရောက်တယ်တတိရတော့ကြီးလိုက်တော့သူကကောင်ရုပ်ပုံပေါ်မှာအန္တရာယ်တွေလွတ်သွားတယ်အဲ့တချို့ကကြံကြံမှန်မှန်ကိုဒုက္ခရောက်တာတွေအများကြီးနော်အဲ့ဒီတော့ရန်ကုန်နေတဲ့လူကအဲ့ဒီသွားပြီးတော့နေတိုင်းမင်းနဲ့ညကြမှာသွားတာမျိုးအဲ့လိုတွေလည်းပါသွားတာတွေရှိတယ်ဆိုတော့လောကမှာဒီအန္တရာယ်ဆိုတာတွေကရှားဝင်ဖြတ်ဝင်လာတတ်တဲ့သဘောတရားတွေလို့သူပြောတာရှားဖြတ်ဝင်လာတဲ့အန္တရာယ်တွေဆိုတာအကုသိုလ်တွေလေအဲ့ဒါကြောင့်မလို့ကိုယ်လမ်းကြောင်းကြီးဖြောင်းတန်းနေဖို့အတွက်ကြတာဒီကုသိုလ်ကောင်းမှုတွေတမာဒိဋ္ဌိဥဆောင်တဲ့ဒီမက်ခင်မက္ခဆိုရင်၆တန်းနဲ့တက္ကမက္ခနတ်ပြည်ရောက်တဲ့လမ်းမနုဿမက္ခလူပြည်ရောက်တဲ့လမ်းနော်သူကတိမက္ခလူပြည်နတ်ပြည်ရောက်လိုက်တဲ့လမ်းအဲ့ဒီလမ်းကြောင်းတွေဖြောင်းနိဗ္ဗာန်မက္ခနိဗ္ဗာန်သွားတဲ့လမ်းကြောင်းကြီးဖြောင်းအောင်တို့တွေကဒီတမ္မာဒိဋ္ဌိဥဆောင်တဲ့ဒီအကျင့်တရားတွေကိုစဉ္ကြံပြုကုန်အထောက်အောင်မှာဖြစ်တဲ့ရသဗျာဟောထားတဲ့သီလရယ်တမာဒိရယ်ပညာရယ်ဆိုတဲ့ဒီသိက္ခာသုံးရအကျင့်မြတ်ဒါနာကောင်းမှုတွေလည်းကြိုးစားပြုရမှာပဲသီလလည်းကြိုးစားပြီးတော့စောင့်တည်ရမှာပဲနောက်ဟိုဘာဝနာကပ္ပထာဆိုတာလည်းမပြတ်နှလုံးသွင်းနိုင်အောင်ကြိုးစားရမှာပဲအဲ့ဒါလိုကြိုးစားပါတာလည်းတွေ့ရဲ့လမ်းကြောင်းကြီးဟာဖြောင်းတန်းမှာဖြစ်တယ်မက္ခပစ္စယောဆိုတဲ့အထဲမှာလမ်းကောင်းရဲ့အကြောင်းတရားတွေတို့တဏ္ဍာမဖြစ်အောင်ကြိုးစားကြမယ်လို့ကိုယ်စီကိုယ်စီသဘောကြပြီးချစ်ကြံကြိုးကုပ်အားထုတ်နိုင်ကြပါစေကုန်သတည်း